တဲ့နိုင်ငံဘန်ကောက်မြို့ကဆင်းမြင်ကုန်တဲ့တစ်ခုနီးဘုံနှလုံးပောက်ကွဲခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အာဏာရှင်စတင်စုံစမ်းနေပြီးလုံခြုံရေးတွေကိုလည်းတိုးမြှင့်ချထားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ထဲစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ဒုထက်တန်ရုံချမ်းပတ်မှုတွေရောပွားလာနေချိန်မှာပဲဘန်ကောက်မြို့လည်းက CM Paragon ကုန်တဲ့မှာပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်ဘတ်စကားဂိတ်တွေဘူရာယုံတွေပါဝင်အများပြည်သူသွားလာရတဲ့နေရာတွေမှာလုံခြုံရေးတွေကိုလည်းတိုးမြှင့်ထားခဲ့တာပါ။မင်းညပိုင်းကဖြစ်ပေါ်ခဲ့တဲ့ပောက်ကွဲမှုကြောင့်လူနှုတ်ထိရိုက်ဒဏ်ရာတချို့ရခဲ့တယ်လို့အနီးနားအဆောက်အဦလည်းအနှင်းငယ်ဖြစ်စီသွားပါတယ်။ Legacy Transformer တစ်ခုရဲ့နောက်မှာထောင်ထားတဲ့ဘုံတွေပောက်ကွဲမှုကြောင့်လမ်းသွားလမ်းလာတွေထိတိလန့်ဖြစ်ခဲ့ကြရတယ်လို့မြို့ပယထားကလည်းမင်းညပိုင်းကနိုင်ဝဲလောက်ပြခဲ့ရတာပါ။ထိုင်းနိုင်ငံရဲတပ်ဖွဲ့ကြီးကစွန်လို့ပုံပုံကတော့ပောက်ကွဲပစ္စည်းပေါ်ဝင်တဲ့တံပိုက်လုံးတွေနဲ့အချိန်ကြိုက်ပောက်ကွဲအောင်ဖန်တီးထားတဲ့အင်ဂျင်ပြဘုံတွေကလူတွေထိရိုက်သေးချင်စီဖို့မဟုတ်ပဲအထိတိလန့်ဖြစ်အောင်ရည်ရွယ်ပုံရတယ်လို့ပြောဆိုခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ပရိုချံကိုချာကတော့ပောက်ကွဲမှုဖြစ်ပေါ်ရနေရနီတနာတဝိုက်ကလုံခြုံရေးကင်မရာတွေကိုလိမ့်လာစစ်ဆေးဖို့ညွှန်ကြားထားပြီးတာဝန်ရှိသူတွေအနေနဲ့အပြင်းထန်ရေးယူခံရလိမ့်မယ်လို့လည်းသတိပေးခဲ့တာပါ။တိုင်းပြည်မှာတည်ငြိမ်မှုကိုပြပြားစီလိုတဲ့သူတွေရှိနေစေဖြစ်တဲ့အတွက်ဘန်ကောက်မြို့မှာစစ်အုပ်ချုပ်ရေးဆက်လက်ပြဋ္ဌာန်းထားဖို့လိုတယ်လို့လည်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်။